Yangon Miu Maro Digini Sanabia Wegu Siddha Gani Ajanpa Bikha Piu Kwera Jao Sanabia Lunge Chao Uta Mane Apanzi Kange Aware Mandali Maro Liasi Mida Yong Dukuma Pao Gwemu Pikhe Biro Thikai Daya Yange Aware Di Chenerigo Suzi Bi Yangon Nga Bebore Dajin Mamiya Dajin Aung Biopya Biwashin
Digini Mine Sobhanga Yangon Tamwe Miu Ne Yuzna Plasa Nama Lute Azani Ne Chiu Siyana Shin Sanji Yi Sanabia Sijangu
စစ်တပ်ကအင်အားအလုံးကြီးနဲ့ပြစ်ခတ်ဖြုတ်ခွဲခဲ့ရာကြောင့်လူငယ်6ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ဒီကနေ့လုံမယ်ဆန္ဒပြပွဲအစီအစဉ်တွေပေါက်ကြားသွားပြီးတဲ့နောက်နေရာရှိပြီးတော့လုခဲ့ပြီးမယ်အခုလိုပြစ်ခတ်ဖြုတ်ခွဲပြီးတော့ဖမ်းဆီးခံခဲ့ရတာလို့ဒီကနေ့တပိတ်စစ်ကြောင်းမှဥဆောင်ပါဝင်သူတူကဗီဒီယိုကိုပြောပါတယ်မနက်ကတော့ကျွန်တော်ရှင်းနိုင်ကြရမှာလားမဟ ုံနဲ့မှအပြင်မှာဆက်ပြီးတော့ကျွန်တော်စတယ်ကျွန်တော်ပထမဆုံးစပြီးလက်စပင်းလုံးမဲ့နေရာမှာသတိကြရရဲ့တို့လမ်းလေးတွေကိုရှာရဲ့လင်းဝဲမျိုးဟိုအဲ့လိုမျိုးဆိုလင်းဝဲတွေဖုံးလို့ရှိဖြစ်တိုင်းတိုင်းပြီးတော့ဆိုအဲ့လိုမျိုးဖြစ်တဲ့ချိန်မှာနှစ်ယောက်ဖမ်းနိုင်ရတဲ့အချိန်အဲ့ဒါတော့အတူတူလေးနေရာလေးပေါ့အဲ့ဒါနဲ့ကျွန်တော်ဒီစပင်းနေရာမှာသူတို့ဝင်စီးတော့ကျွန်တော်တို့ကဒီယူဇနာပလာဇာကိုချောင်းပြောင်းလိုက်တယ်ဘယ်မှာပြောင်းလဲပြောင်းလဲယူဇနာပလာဇာရှိနေကျွန်တော်အကျဉ်းဆောင်ဆက်ကနောက်ပဲရအောင်ရပြီးတော့ကျွန်တော်မကြောက်ဘူးစစ်ကားခဏစီရောက်လာရင်ကျွန်တော်အလုံးစုံဖြည့်ခွင်းလာမျိုးဖြစ်လာတယ်။ကောင်းလေးသုံးလုံးနဲ့ကောင်းမလေးမျိုးအဆိုင်ဆိုင်နဲ့ဝင်ကြည့်ရကျွန်တော်အဲဆိုင်ကြီးဝင်ပါလာနောက်ပြီးတော့ကျွန်တော်အဲ၅ယောက်ချက်ဆိုင်ကဟိုတယ်၆ယောက်ကအတူတူရရအောင
်လူငယ်အင်အား50နီးပါးလောက်နဲ့လူမျိုးကြီးဝါရဖေရှားကြအာဇာနီဟာကိုဦးမကဆိုတဲ့ခေါင်းစည်းစာတန်းကင်ပြီးအနာရှင်စန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ကြတာပါစစ်ကောင်စီကကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ဇူလိုင်လ18ရက်စနေနေ့ကစလို့ရုံးပိတ်ရက်ရှိ9ရက်စတိုက်ပိတ်ထားပြီးတော့မလို့အပ်ပဲအိမ်ပြေမထွက်ကြဘူးနဲ့မလိုက်နိုင်ရင်တဘာဝဘေးရနေတာစီကာကွယ်ရေးဥပဒေအရအရေးယူမယ်လို့ထုတ်ပြန်ထားတာရှိပါတယ်။ဒီလိုထုတ်ပြန်တာကဇူလိုင်လ19ရက်အာဇာနည်နေ့နဲ့နှီးတဲ့အချိန်မှထုတ်ပြန်တာဖြစ်တဲ့အတွက်ဒါဟာစစ်ကောင်စီကပြည်သူတွေအာဇာနည်နေ့မှာဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေအများကြီးမလုံနိုင်မှုရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါရယ်မန္တလေးတိုင်းပြည်ကြီးတခုမြို့နယ်မှာတော့ဒီကနေ့မနေ့ပိုင်းကလျှက်စစ်မီတာရုံးမှာမီတာဆောင်သူတွေရောက်နေကြတဲ့အချိန်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းဒေသခံတဦးက VOV ကိုတီးပြပြောပါရယ
်မနေ့ကူလိုက်ဆိုရဖြစ်တော့အဲဒီမီတာလားဆောင်သူတွေရောရှိတယ်အိမ်မှာကထိတာဆယ်ရက်လောက်ထိဆယ်ရက်လောက်ကနှစ်ယောက်ကပုံပဲရတော့ပေါ့နော်နှစ်ယောက်ကဆေးရုပ်တင်တယ်ဆေးရုပ်တော်လိုက်ရတယ်ဆေးရုပ်တက်လိုက်ရတယ်ပေါ့နော်အဲ့ဒီမှာကဝန်ထမ်းနှစ်ယောက်ပါတယ်ဒီရတား6ယောက်ပေါ့နော်အိမ်ရှိပါဦးဗျာဘိုးကစိုက်ကဲဒီစိုက်စိုက်ကဲလေးကိုထည့်ပြီးတော့အဝေးရနေတယ်ခွေးရ
ရန်ကုန်တိုင်းသူဝနာမြို့နယ်ကလျှက်စစ်မီတာရုံမှလည်းဒီကနေ့ညနေပိုင်းမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့စစ်တပ်တွေကလမ်းပိတ်ပြီးတော့စစ်ဆေးနေတယ်လို့သူဝနာမြို့နယ်မှာနေထိုင်သူတဦးကအတည်ပြုပြောပါရယ်စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတဲ့ကြားမှာမန္တလေးကလေးမုံရွာဖားကန့်ဒဝဲစတဲ့နိုင်ငံတော်ဝန်ကမြို့တွေမှာဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့ပါရယ်ရှင်